Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေ2014ခုနှစ်စက်တင်ဘာလ21ရက်တနင်္လာနေ့မနက်ဖြန် VOA စီစဉ်တွေစတင်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ32 40နဲ့ 48 တို့ကနေတိုက်ရိုက်ဖမ်းယူလာစစ်နိုင်ပါတယ်ရှင်။ကျမခွန်ညိုပါခုမနက်ခင်တာဝန်တွေတာဝန်ယူပါမယ်ရှင်
။ကျမရောနန္ဒာချက်ပါရှင်။ Iran နိုင်ငံမြောက်ပိုင်းမှာ ISIL အစွန်းရောက်စစ်သွေးကြွတွေရဲ့ထိုးစစ်ဆင်မှုကြောင့်ဒေသခံတွေမြို့ရွာတွေကိုဆုံခွာထွက်ပြေးကုန်ကြတဲ့အခြေအနေနဲ့ဂျော်ဒန်မှာတော့ဒီ IS အစွန်းရောက်စစ်သွေးကြွအဖွဲ့ဝင်17ယောက်ကိုဖမ်းဆီးလိုက်တဲ့အကြောင်းတွေအပါအဝင်တခြားထူးခြားတဲ့နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုကိုယ်စုံဝန်လိုက်နဲ့အတူကြီးညာပေးမှာဖြစ်ပါတယ်ရှင်
။ဒီကနေ့နဲ့ပိုင်းနားဆင်ရမယ့်မြန်မာသတင်းပြည်ဆိုင်ရာသတင်းဆောင်ပါမှာတော့မြန်မာလွှတ်တော်အတွင်းဆောင်ရွက်မှုတွေမှာသတင်းထုတ်ပြန်ရမှာရောလွှတ်တော်ကိုပြည်သူတွေနားလည်အောင်ဆောင်ရွက်မှုအပိုင်းတွေမှာပါအားနည်းနေတယ်လို့ဝေဖန်မှုတွေရှိနေတာနဲ့ပတ်သက်လို
့ငကူအတိုင်းဟောင်းကရှိရတဲ့သမှုအပြင်းတွေကြောင့်ပုံနေနေနာမှုကိုလုတ်တော့လုတ်တယ်သို့တော့စီစီရောက်ရောက်မပြည့်တဲ့အခြေအနေတွေကိုတွေ့ရတယ်
ပွင့်လင်းမြမရှေဆောင်စောင့်ကြည့်လေးလာရေး OMI အဖွဲ့သုတေသနဌာနဒါရိုက်တာကိုအေးခိုင်ပြောပြသွားတာကိုလည်းနိုင်ငံတကာသတင်းတွေပြပြချင်းနားဆင်ကြရပါမယ်ရှင်။အဲ့ဒီနောက်မြမဒီမိုကရေစီရေးရာဆွေးနွေးခန်းမှာတော့သမ္မတအိုဘားမားရဲ့နိုဝင်ဘာမှာလာဖို့ရှိတဲ့မြမပြည်ခီးစဉ်အတွက်အကြံပြုစာတမ်းတစ်စောင်ရေးသားမဲ့ New American Foundation အဖွဲ့ဝင်တဦးနဲ့ VOE တီးသန့်တွေ့ဆုံမေးမြန်းခန်းကိုနားဆင်ကြရမှာပါ။ဒီလိုသတင်းဆောင်ပါတွေမတိုင်ခင်အခုအရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမနန္ဒာချန်နဲ့ကိုဇော်ဝင်းလှိုင်တို့ကကြီးညာပေးပါမယ်ရှင
်။အီရန်နိုင်ငံမြောက်ပိုင်းကိုအစ္စလာမ်စစ်သွေးကြွထိုးစစ်ဆင်ရမှာတူရကီနယ်စပ်တခြားအခိုင်မှာခြေကုပ်ရနိုင်မဲ့ခြေလန်းတစ်ခုဖြစ်နေကတ်လူမျိုးစုတွေရဲ့မြို့အတော်များများကိုသိမ်းပိုက်ခဲ့ပါတယ်။ဒေသခံတွေတော်တော်များများကတော့ထွက်ပြေးနေကြတယ်လို့နေကန်သတင်းတောက်တယောက်က VOA ကတ်ဌာနကိုပြောပါတယ်။ခိုဘိန်းဒေသအရှေ့ဘက်ကရွာသားတွေထွက်ပြေးကုန်ကြသလို IS အစွန်းရောက်အစ္စလာမ်စစ်သွေးကြွတွေကနေမြို့ကုန်ဘုံကျဲပြီးတော့လက်နက်ကြီးတွေနဲ့ပစ်ခတ်မှကြောက်တဲ့အတွက်မြို့ကန်အရက်သားများစုလည်းမရှိကြတော့ဘူးလို့သူကပြောပါတယ်။တချို့ကတော့အိမ်နီးချင်းတူရကီနိုင်ငံတွင်ထွက်ပြေးကြသလိုတချို့ကတော့နေဆက်မှာပဲရှိနေကြသေးတယ်လို့လည်းပြောပါတယ်။စစ်သွေးကြွတွေဝင်ရောက်လာတဲ့အတွက်တောက်ကြနေကစားလို့ကတ်လူမျိုးဒုက္ခတဲ့ပေါင်းတသိန်းလောက်ဟာတူရကီနိုင်ငံနဲ့ထွက်ပြေးကုန်ကြတာပါ။တူရကီလုံခြုံရေးတပ်ဖွဲ့တွေကတော့တနင်္ဂနွေနေ့မှာပဲနယ်စပ်ဝင်ပေါက်တွေကိုယာယီပိတ်လိုက်ပြီးတူရကီဘက်ချမ်းမှာစုဝေးနေကြသူတွေကိုလည်းမိသက်ပိုက်တွေမျက်ရည်ရိုပုံးတွေနဲ့လူစုခွဲခဲ့ပါတယ်။
ကျော်ရနိုင်ငံအတွင်းအကြမ်းဖက်လုပ်ငန်းတွေလှုပ်ဆောင်ဖို့လျှို့ဝှက်ကြံစီနေတယ်ဆိုတဲ့ဆွဆွဲချက်နဲ့လူ၁၁ဦးကိုအာဏာပိုင်တွေကဖမ်းဆီးလိုက်ပါတယ်။မကြသေးခင်ကဖမ်းဆီးလိုက်တဲ့အဲ့ဒီလူတွေဟာ Islamic State Islam စစ်သွေးကြွအဖွဲ့ဝင်တွေဖြစ်တယ်လို့လုံခြုံရေးအရာရှိတွေကပြောပါတယ်။အဲ့ဒီလူတွေအနေနဲ့လူလူအကြထိတ်လန့်မှုနဲ့မတည်ငြိမ်မှုတွေဖြစ်ပေါ်အောင်လှုပ်ဆောင်ဖို့စီစဉ်နေကြတာဖြစ်တယ်လို့အစိုးရပိုင်းသတင်းဌာနမှဖော်ပြထားပါတယ်။ IS Islam စစ်သွေးကြွအဖွဲ့တွေဝင်ပြီးအဲ့ဒီအဖွဲ့ကိုအားပေးအားမြောက်ပြုတာအပြင်အဖွဲ့ဝင်တွေစုဆောင်ရေးလှုပ်ဆောင်မှုတွေနဲ့လူရှိဦးကိုအခုလအစောပိုင်းကဖမ်းဆီးလိုက်တယ်လို့ဆိုပါတယ် IS အဖွဲ့အပါအဝင်စီးရီးယားနိုင်ငံအတွင်းကတပ်ဖွဲ့တွေနဲ့ပူးပေါင်းတိုက်ခိုက်ခဲ့တဲ့အတွက်လဲဂျော်ဒန်နိုင်ငံသားတဦးကိုစက်တင်ဘာလအတွင်းထောင်ဒဏ်5နှစ်စီရင်ချက်ချလိုက်ပြီးဖြစ်ပါတယ
်ယီမန်နိုင်ငံမှာပြဿနာတွေနဲ့ဆက်ခဲ့ရပြီးတော့စိတ်ရှုပ်စရာမရေမရအခြေအနေတွေနဲ့ကြုံခဲ့ရတဲ့အခြေအနေတွေဟာတနင်္ဂနွေနေ့ညပိုင်းမှာတော့အမျိုးသားညီညွတ်ရေးအစိုးရတရဖွဲ့စည်းပြီးတော့အဆုံးသတ်ခဲ့ပါတယ်ယီမန်သမ္မတအဗ်ဒါရာမန်ဆွာဟာရီကဆာနာမှာရှိတဲ့သမရနန်းတော်မှာဟော်တီလှုပ်ရှားမှုလို့လည်းလူသိကြတဲ့ရှီယာအတိုက်ခံအန်ဆာရောလာအဖွဲ့ကိုယ်စားလှယ်တွေယီမင်ရဲ့အဓိကနိုင်ငံရေးပါတီခေါင်းဆောင်နေနဲ့တွေ့ဆုံခဲ့ပြီးတော့သဘောတူညီမှုတစ်ခုကိုလက်မှတ်ရေးထိုးခဲ့ကြောင်းယီမင်အစိုးရကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဒီသဘောတူညီချက်ထဲမှာချက်ချင်းပြစ်ခတ်ရစဲဖို့အစိုးရအနေနဲ့ပို့ပြီးတော့ပွင့်လင်းမြင်သာမှုရှိဖို့စီးပွားရေးနဲ့လုံခြုံရေးပြုပြင်ပြောင်းလဲမှုတွေလှုပ်ဆောင်ဖို့ကိုတောင်းဆိုထားပါတယ်။ဟုတ်ဒီအဖွဲ့ရဲ့ဆန္ဒပြပွဲတွေကြောင့်ပြီးခဲ့တဲ့လတည်းမှာလက်နက်ကင်ပြစ်ပခတွေအထိကြီးထွားလာပြီးတော့စနေနေ့ညဘက်ကတညလုံးလိုလိုလက်နက်ကြီးတွေနဲ့ဆက်လက်ပစ်ခတ်မှုတွေကြောင့်လူပေါင်း100ကျော်သေဆုံးခဲ့တယ်လို့ရီမဲအာနာပိုင်တွေကခန့်မှန်းထားပါတယ်။ဟော်တီအဖွဲ့ကတော့နိုင်ငံရေးမှာပုံမပါဝင်ခွင့်ရရှိရေးတောင်းဆိုနေတာဖြစ်ပါတယ်ရှင်
။အာဖဂန်နစ္စတန်နိုင်ငံရဲ့သမ္မတလောင်ကိုစလဲနှစ်ဦးကအာနာခွဲဝေအုပ်ချုပ်ကြဖို့သဘောတူညီပြီးနိုင်ပိုင်းအကြံမှာပဲသမရတဲ့ဘသူဆိုတာကိုအာဖဂန်ရွေးကောက်ပွဲကော်မရှင်ကရွေးချယ်လိုက်ပြီးဖြစ်ပါတယ်။ကိုစလန်နဲ့ဦးအကြရရှိထားတဲ့သဘောတူညီချက်အရသမရတဲ့အဖြစ်အရှရဖ်ဂါနီကိုရွေးချယ်ပြီးသူ့ရဲ့ပြိုင်ဘက်ဖြစ်သူအဗ်ဒူလာအဗ်ဒူလာကိုတော့အသစ်ဖွဲ့စည်းလိုက်တဲ့အုပ်ချုပ်ရေးအဖွဲ့အကြီးအကဲဖြစ်ခန့်လိုက်ပါတယ်။သဘောတူညီချက်အရမစ္စတာအဗ်ဒူလာရဲ့ယာဒုတိအမြဲတမ်းတည်ရှိနေစေရေးအတွက်သမရတဲ့အရှရဖ်ဂါနီအနေနဲ့သူ့ရဲ့အာဏာကို ချင်းရောကြစေမဲ့ပြည်ပြင်ပြောင်းလဲမှုတွေအတော်များများကိုချက်ချင်းလှုပ်ဆောင်ပေးရမှာဖြစ်ပါတယ်။ဇွန်လ14ရက်နေ့မှာကျင်းပခဲ့တဲ့ကြော်ပြန်ရုပ်ောက်ပွဲအပြီးနှစ်ဖက်နိုင်ငံရေးအရညှဉ်းခုံမှုတွေသတင်းပတ်ပေါင်းများစွာဖြစ်ပေါ်အပြီးမှာအခုလိုကြေညာချက်သဘောတူညီချက်ရရှိကြောင်းကြေညာလိုက်တာဖြစ်ပါတယ်။ဒါပေမဲ့တင်းမာမှုတွေဖြစ်ပေါ်မှာဆိုတဲ့အတွက်ဘသူကမဲဘလောက်ရခဲ့တယ်ဆိုတာကိုတော့ရုပ်ောက်ပွဲကော်မရှင်ကကြေညာခဲ့ခြင်းမရှိပါဘူး။မစ္စတာအရှရဖ်ဂနီရဲ့ကျန်းသက်စာကျင်းစုပွဲကိုတော့စက်တင်ဘာလ29ရက်မှာကျင်းပသွားမှာဖြစ်ပါတယ်။အခုလိုသဘောတူညီချက်ရလိုက်တဲ့အပေါ်အမေရိကန်အစိုးရကလည်းကြိုဆိုလိုက်ပြီးအာဖဂန်နိုင်ငံအတွင်း2014ခုနှစ်နောက်ပိုင်းမှာအမေရိကန်တပ်ဖွဲ့ဝင်1,100ရှိနေရေးအတွက်လုံခြုံရေးဆိုင်ရာသဘောတူညီချက်ကိုသမရအရှရဖ်ဂနီနဲ့လက်မှတ်ထိုးနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းပြောပါတယ်
အတိုင်းရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 935လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
VOA American တန်ကတင်းလာနေမနေ့ဖက်သတင်းတွေကိုဆက်ပြီးတော့ကြီးညာနေတာဖြစ်ပါလေရှင်။တိဘက်ចောင်းသားတယောက်ဟာတရုတ်နိုင်ငံဆိုမြို့မှာကိုကိုကိုမီးရှို့တက်တည်ခဲ့ပါတယ်။တိဘက်မှာတရုတ်ရဲ့အုပ်ချုပ်မှုကိုဆန့်ကျင်တဲ့ဆောင်ပုဒ်တွေကိုအော်ဟစ်ရင်းလာမိုတာရှိမီရှိတိဘက်ចောင်းသားဟာပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကရဲစခန်းရှိမှာသူ့ကိုယ်သူမီးရှို့ခဲ့တာဖြစ်ပါတယ်။ဒီလိုတက်တည်မှုတွေဖြစ်တဲ့အခါမျိုးမှာတရုတ်အာဏာပိုင်တွေကဆက်သွယ်မှုတွေကိုထိန်းချုပ်လို့ရှိတာကြောင့်ဒီသတင်းဟာတနင်္ဂနွေနေ့ကျမှထွက်ပေါ်လာခဲ့တာပါတိဘက်ဒေသမှာတရုတ်ရဲ့အုပ်ချုပ်မှုကိုဆန့်ကျင်ပြီးအဝေးရောက်တိဘက်ဖုံတော်ကြီးဒလိုင်းလာမာပြန်လာနိုင်ရေးတောင်းဆိုပြီးတော့ကိုကိုကိုမီးရှို့ဆန္ဒပြမှုတွေစတင်ပေါ်ပေါက်ခဲ့တဲ့2009ခုနှစ်ကစလို့ကိုကိုကိုမီးရှို့အဆုံးစီရင်သူပေါင်း130ကျော်ရှိသွားပြီဖြစ်ပါတယ်တိဘက်လူမျိုးတွေကတရုတ်ဟာသူတို့ယဉ်ကျေးမှုနဲ့ဘာသာတရားကိုထိန်းချုပ်ထားတယ်လို့ပြောဆိုပြီးတော့ဆန္ဒပြနေကြတာဖြစ်ပါတယ်တရုတ်ကတော့ဒီဆွဆွဲချက်တွေကိုညှင်းဆုပ်ပြီးအခုလိုအသေးခံဆန္ဒပြမှုတွေဟာအကြမ်းဖက်လုပ်ရက်တွေဖြစ်တယ်လို့ပြောဆိုခဲ့ပါတယ်ဒီပါရောက်တိဘက်အစိုးရကတော့တိဘက်လူမျိုးတွေအနေနဲ့အခုလိုပြင်းထန်လွန်းတဲ့လုပ်ရက်တွေကိုမလုပ်ကြဘို့တိုက်တွန်းထားပြီးတော့အမေရိကန်အစိုးရကလည်းတရုတ်နိုင်ငံအနေနဲ့တိဘက်ပြည်ထနာကိုဖြည့်ရှင်းဖို့အတွက်ဘုန်းတော်ကြီးဒလိုင်းလာမရဲ့ကိုယ်စားလှယ်တော်တွေနဲ့တွေ့ဆုံဆွေးနွေးမှုတွေပြန်စတင်ဖို့တောင်းဆိုထားပါရဲ့ရှင်
။ပြစ်ခတ်ရဆဲသဘောတူညီချက်ချိုးဖောက်နေတာတွေမရတတ်မချင်းရုရှားလိုလာတဲ့ခွဲထွက်ရေးသမားတွေရှိရာရှေ့တန်းနေရာကနေသူတို့တပ်ဖွဲ့တွေကိုရုတ်သိမ်းမှမဟုတ်ဘူးလို့ယူကရိန်းအစိုးရကပြောလိုက်ပါတယ်။ယူကရိန်းလူမျိုးရေးတပ်ဖွဲ့တွေကိုခွဲထွက်ရေးသမားတွေနဲ့ရုရှားတပ်ဖွဲ့တွေကတိုက်ခိုက်မှုတွေဆက်လက်ပြုလုပ်နေစေဖြစ်တယ်လို့ကာကွယ်ရေးကောင်စီပြောခွင့်ရပုဂ္ဂိုလ်ကပြောပါတယ်။အစိုးရနဲ့ခွဲထွက်ရေးသဘုံအဖွဲ့တွေနှစ်ဖက်စလုံးကနောက်ဆုတ်ပြီးကီလိုမီတာ30အကွာကြာကနေမြေထရှိရေဘလာရက်နိုင်ငံမင်းစ်မြို့မှာစနေနေ့ကပြုလုပ်ခဲ့တဲ့ဆွေးနွေးပွဲအတွင်းရရှိခဲ့တဲ့သဘောတူညီချက်ကိုအကောင့်တယ်ဖို့ရေးယူကရိန်းနိုင်ငံကပြောနေခြင်းမဟုတ်ကြောင်းလည်းသူကပြောပါတယ်ရုရှားအစိုးရကခွဲထွက်သမားတွေကိုထောက်ခံနေတာကိုကန့်ကွက်တဲ့အနေနဲ့ထောင်နဲ့ချီတဲ့ပြည်သူတွေတင်းတင်းကြပ်ကြပ်တွေကမော်စကိုမြို့မှာချီတက်ဆန္ဒပြခဲ့ကြပါတယ်သမ္မတဗလာဒီမီပူတင်အနေနဲ့ရုရှားနိုင်ငံဖျော်ဖျက်ဖြစ်အောင်အမျိုးသားရေးဝါဒီကိုအကြောင်းပြပြီးဖက်ဆစ်စနစ်အသွင်ကိုတင်းသွင်းနေတယ်လို့ဆန္ဒပြသူတူက VOE ကိုပြောပါတယ်
ကဘာတဝမ်းကအစွန်းရောက်သမားတွေဟာသူ့ဆိုဘာသာရေးကိုခုရုံးလုပ်ပြီးတော့အကြမ်းဖက်မှုကျူးလွန်နေသူတွေအဖြစ်ပုပ်ရဟမင်းကြီးဖရန်စစ်စ်ကပြစ်တင်ရှုံချလိုက်ပါတယ်အကြမ်းဖက်ဖိနှိပ်တဲ့လုပ်ရက်တွေကိုစီစဉ်လှုပ်ဆောင်နေချိန်မှာဖျားသခင်ကိုကာကွယ်စောင့်ရှောက်သူတွေအဖြစ်ကိုကိုကိုမှတ်မှတ်ယူကြဖို့ကိုလည်းတင်းငွေနေနေကအယ်ဘေးနီးယားနိုင်ငံကိုရောက်ရှိချိန်ပုပ်ရဟမင်းကြီးကအခုလိုပြောဆိုခဲ့တာပါကွန်မြူနစ်ဝါဒအောက်မှာခရစ်ယာန်တွေရောမွတ်စလင်တွေပါရက်ဆက်တဲ့ဖိနှိပ်မှုတွေကိုခံစားခဲ့ရပေမဲ့အခုခါငြင်းငြင်းချမ်းချမ်းနဲ့အတူရှင်တွဲနေထိုင်နေကြတဲ့အယ်ဘေးနီးယားနိုင်ငံဟာအကြစရာနမူနာကောင်းတစ်ခုဖြစ်နေပုံရဟန်းမင်းကြီးကဥပမာပေးချီးကျူးခဲ့ပါတယ်။မွတ်စလင်အများစုနေထိုင်ရာဘောကန်ဒေသနိုင်ငံတစ်ခုဖြစ်တဲ့အယ်ဘေးနီးယားကိုဒီ17နှစ်ကြာသွားရောက်လဲပတ်တဲ့ပုံရဟန်းမင်းကြီးရဲ့ခီးစဉ်အတွဲလုံခြုံရေးကိုအခတိုင်းနဲ့မတူဘဲနဲ့တင်းတင်းကြပ်ကြပ်ချထားပြီးတော့ဒါဟာဆိုရင်အီတလီနိုင်ငံကလွဲလို့တခြားဥရောပနိုင်ငံတစ်ခုကိုသွားရောက်တဲ့သူ့ရဲ့ပထမဦးဆုံးခီးစဉ်လဲဖြစ်ခဲ့ပါတယ်။ Roman Catholic Christian ဂိုင်းရဲ့အကြီးအကဲပုံရဟန်းမင်းကြီး Francis ဟာခီးစဉ်အတွင်းတီယာနာမြို့ကဒီ Mother Teresa ရင်ပြမှာတရားဟောကြားခဲ့တယ်လို့ Albania သမ္မတဘူဂျာနီရှာနီနဲ့လဲတွေ့ဆုံခဲ့ပါတယ်ရှင်။
ဩစတြေးလျနိုင်ငံကွင်းစ်လန်ဒေသက Kant Smyo ma ne ya ja chin pa ga de G20 Summit thi nai nga 20 ga ban dai win ji de ne bo ban a ji ga de ye swin nyu pwe pi song twa bi phit par de si bwa ye a che ni yin yan ni de tan pi de pyan le na lan thu la ye a thauk ku pyu se bo a che ga sa u re ma pogulika yin ni myon nan mu de ye do yin ni myon nan mu de lou song la ye ka ba long san ya a si sin de khu cha ma saung yoe twa ma chaung ni la gan a pei ma G20 nai nga ni ga chin nya che thauk pyan lai ja ba de ခွန် ပေးဆောင်မှုရှောင်ရှားနိုင်ရေးအတွက်နိုင်ငံတကာကုမ္ပဏီတွေကအခွန်စနစ်ရဲ့အားနည်းချက်တွေပေါ်အခွင့်ကောင်းယူနေတာတွေကိုလည်းထိရောက်စွာကင်တွယ်ဖြေရှင်းသွားမယ်လို့ကိုယ်စားလှယ်တွေကပြောပါတယ်။ကုမ္ပဏီတွေအနေနဲ့သူတို့ရတဲ့ဝင်ငွေတွေကိုသူတို့ရတဲ့တန်းပြည်အတွင်းမှာပဲအခွန်ပေးဆောင်ဖို့လိုအပ်တယ်လို့လည်းအင်ရှင်ဩစတြေးလျနိုင်ငံကပြောပါတယ်။နိုဝင်ဘာလမှာကျင်းပမယ်ဆက်မှုထိပ်သီးနိ
ူနွေးမှုကိုစန့်ကျင်တဲ့လှုပ်ရှားမှုတစ်ခုကိုတနင်္ဂနွေနေ့ကနယူးယောက်မြို့မှာနဲ့ကမ္ဘာတဝန်းကမြို့ကြီးတွေမှာရာနဲ့ချီတဲ့သူတွေချီတက်တောင်းဆိုခဲ့ကြပါတယ်။နယူးယောက်မြို့ချီတက်ပွဲမှာတော့သရုပ်ဆောင်တွေနိုင်ငံရေးသမားတွေနဲ့သိပ္ပံပညာရှင်တွေပါဝင်ခဲ့ကြပြီးကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်းကဒီလှုပ်ရှားမှုကိုလူလူရဲ့ပြင်းပြတဲ့အတန်းလို့သူကပြောဆိုခဲ့ပါတယ်။ဒါ့အပြင်အတွင်းရေးမှူးချုပ်ကအဖို့တန်တဲ့အချိန်တွေကိုဆုံးရှုံးလို့မဖြစ်တယ်လို့နောက်ထပ်ကဘာတစ်ခုလည်းမရှိတဲ့အတွက်အရန်သည့်အစီအစဉ်ဆိုတာမျိုးလည်းမရှိနိုင်ဘူးလို့တတိပေးခဲ့ပါဗျ။ကဘာရာသီဥတုဆိုင်ရာသဘောတူညီချက်တစ်ခုအတွက်ကဘာခေါင်းဆောင်120ကျော်ဆွေးနွေးကြမှာဖြစ်ပြီးတော့2015ခုနှစ်မတိုင်မီအဆင့်သစ်ဖြစ်မယ်လို့လည်းအများကမျှော်လင့်ထားကြပါဗျရှင
်။2014ခုနှစ်စက်တင်ဘာလ21ရက်တနင်္လာနေ့မနေ့နောက်ဆုံးရဒေတာတွင်းနဲ့နိုင်ငံတကာသတင်းတွေကိုမနက်တာချန်နယ်ကိုဇော်ဝင်းလိုင်းတို့ကြီးညာပေးခဲ့ကြတာပါ။အခုပွင့်လင်းမြမရှိဆောင်ဖွဲ့ကလွှတ်တော်အပေါ်ဘလို့ရှုမြင်ထောက်ပြထားသလဲဆိုတာကိုပြောပြပေးပါမယ်။မြမလွှတ်တော်အတွင်းဆောင်ရွက်မှုတွေနဲ့ပတ်သက်ပြီးသတင်းထုတ်ပြန်ရမှာရောလွှတ်တော်ကိုပြည်သူတွေနားလည်အောင်ဆောင်ရွက်မှုအပိုင်းတွေမှာပါအားနည်းနေတယ်လို့ OMI လို့ခေါ်တဲ့ပွင့်လင်းမြမရှိဆောင်စောင့်ကြည့်လေ့လာရေးဖွဲ့ကဝေဖန်လိုက်ပါတယ်။တစ်ချိန်တည်းမှာပဲလွှတ်တော်ကိုယ်စားလှယ်တွေရဲ့ဆွေးနွေးလှုပ်ဆောင်မှုအပိုင်းကိုသတင်းထုတ်ပြန်တဲ့နေရာမှာလဲထင်သာမြင်သာမရှိတဲ့အကြောင်းလွှတ်တော်ကိုယ်စားလှယ်တချို့ကထောက်ပြနေကြတာပါ။အပြည့်စုံကိုကိုညံဝင်းအောင်ကတင်ပြပေးထားပါတယ်ရှင်။
စတေမာလာ20နဲ့21ရက်ရန်ကုန်မြို့မှာနှစ်ရက်ကြာကျင်းပနေတဲ့ Open Myanmar Initiative ပွင့်လင်းမြန်မာရှေ့ဆောင်အဖွဲ့ OMI ကတာဝန်ခံကျင်းပတဲ့ဆွေးနွေးပွဲရဲ့ဒုတိယမြောက်နေ့ဖြစ်တဲ့ဒီတနင်္ဂနွေနေ့မှာတော့ခေါင်းစဉ်3ခုနဲ့ဆွေးနွေးခဲ့ကြတာပါ။အဲ့ဒီထဲမှာမြန်မာလွှတ်တော်ပွင့်လင်းမြင်သာမှုနဲ့လွှတ်တော်စောင့်ကြည့်လေ့လာရေးအခမ်းအနားလွှတ်တော်ပွင့်လင်းမြင်သာမှုနဲ့ ID နည်းပညာအသုံးပြုမှုလွှတ်တော်နဲ့သတင်းမီဒီယာစတဲ့ကဏ္ဍတွေပါဝင်လာတွေ့ရပါတယ်။2010ရွေးကောက်ပွဲနောက်ပိုင်းမြန်မာနိုင်ငံမှာလွှတ်တော်ပေါ်ပေါက်လာပြီးမဲ့လွှတ်တော်ကိုယ်စားလှယ်တွေနဲ့အစိုးရတာဝန်ရှိသူတွေကြားလွှတ်တော်တွင်ဆွေးနွေးချက်တွေကိုပြည်သူတွေအလွယ်တကူနားလည်သဘောပေါက်နိုင်မဲ့စီးဆင်းမှုအားနည်းနေသေးကြောင်း OMI အဖွဲ့သုတေသနဌာနဒါရိုက်တာကိုအေးခိုင်ကပြောပါတယ်
။ငကူအဆိုင်ဟောင်းကရှိရတဲ့သမူအကျင့်တွေကြောင့်ပွင့်လင်းမြင်သာမှုကိုလှုပ်တော့လှုပ်တယ်လို့ဆိုတော့စီးရောက်ရောက်မပြည့်တဲ့အခြေအနေတွေကိုတွေ့ရတယ်ဆိုတော့လည်းတကယ်တည်းအချက်လက်တွေဆိုလို့ရှိရင်ဒီသူတွေအထိရောက်သလားအချက်လက်ကိုပေးပြီးငါပေးပြီးပြီဆိုတော့ခါမျိုးလောက်နဲ့ကျွန်တော်ကတာဝန်မကျေဘူးအချက်လက်ပေးတဲ့စနစ်ကြီးအောင်မြင်သလားအဲ့ဒီရည်ရွယ်ချက်တိုင်းပြီးမြောက်ရဲ့လားဆိုတာကိုပြန်ပြီးတော့ဒေတာသုံးသပ်တယ်ဥပမာသတင်းစာတွေမှာပါတဲ့ဖော်ပြချက်တွေဟိုပြည်သူတွေကဘယ်လောက်ထိမှတ်မှတ်သားသားရှိပြီလဲဥပမာပြည်သူတွေစိတ်ဝင်စားလာတဲ့ပုံစံပြအောင်ဘယ်လိုပေးမလဲအဲ့တော့မှအဲ့ဒီအချက်လက်တွေကိုပြည်သူတွေကရမယ်ရတဲ့အခါကျတော့မှပို့ပြီးတော့စင်နာကိုတက်လာမယ်ဒီမိုကရေစီပတ်ဝန်းကျင်ဒီမိုကရေစီအလေးအထားနဲ့ပို့ပြီးတော့ပြင်ပလာမယ
်လွှတ်တော်ကျင်းပနေချိန်မှာ Sky နဲ့ရုတ်တံကတစဉ်ဓာတ်ရိုက်ထုတ်လွှင့်မှုတွေရှိပေမဲ့အဲ့ဒီဆွေးနွေးချက်တွေကိုပြည်သူအများစုအလွယ်တကူလက်ခံနားလည်နိုင်တဲ့အခြေအနေမျိုးမရှိသေးဘူးလို့ထောက်ပြဝေဖန်မှုတွေလည်းရှိနေပါတယ်လွှတ်တော်တွင်ကိုယ်စားလှယ်တွေရဲ့ဆွေးနွေးချက်တွေကိုအစိုးရပိုင်းသတင်းစာတွေမှာပြန်လည်ဖော်ပြတဲ့အခါစင်စါဖြတ်တောက်ခြံလှက်တာတွေရှိတဲ့အတွက်လွှတ်တော်ကိုယ်စားလှယ်တွေရဲ့လှုပ်ဆောင်မှုကိုမေးမြန်းအောင်လုပ်နေတယ်လို့ဖြစ်နေကြောင်း NLD ပါတီအေယာဝတီတိုင်းလွှတ်တော်ကိုယ်စားလှယ်ဦးဝင်းမြစ်ကသူ့အတွေ့အကြုံကိုပြောပါတယ်
သာတော့ဒါအရှိတိုင်းတို့အောင်တင်းစာထုတ်ပြန်လေးချက်မှာကြတော့အဲ့လိုပေါ့တော်တော်ကိုယ်စားလှယ်ရဲ့ဆွေးနွေးချက်ကအပြည့်မပါဘူးကဘယ်သူကဗာမေးတယ်ဘယ်သူကဗာဆိုတယ်ခေါင်းစဉ်လေးတော့တက်ပြီးတော့ကျန်တာဝန်ကြီးဌာနဖြေရာလေးပဲထည့်သွားတာအခါကျတော့ပြည်သူလူထုကအဲ့ဒီအပိုင်းကျတော့အမှုအမများဖြစ်နေတာပေါ့ဘာလို့ဆိုမိကုန်းအတွက်ကိုဘယ်လိုအချက်လက်တွေနဲ့ကိုကပြီးဘယ်ကိုယ်စားလှယ်ပြောသွားလဲအဆိုအတွက်ကိုဘယ်လိုခြေရင်းနဲ့ကိုကပြီးဘယ်ကိုယ်စားလှယ်ပြောသွားလဲအဲ့ဒါမသိရအောင်ခြေပတာပဲသိနေရတယ်ဒါမျိုးနဲ့ပတ်သက်ရင်တော့
ပုံနေလာမှုအပြည့်မရှိနိုင်တာတော့ဟုတ်တယ်ဥပမာဆိုလို့ရှိရင်အခုဒီရုပ်ဘောဆင်းတဲ့ပတ်သက်တဲ့ဟလာအဲကော်မတီလိုဟာမျိုးဖွဲ့စည်းပုံပြင်ဆင်တဲ့ပတ်သက်တဲ့ကော်မတီလိုဟာမျိုးကော်မရှင်လိုဟာမျိုးဆိုရင်တော့ဒီလွတ်တော်မတင်မချင်းအထဲမှာရှိတဲ့ဆွေးနွေးချက်တွေဆုံးဖြတ်ချက်တွေကိုဒါဟိုလို့ဝထင်းထင်းထားရမှာဆိုညွှန်ကြားချက်ရှိတယ်
လွတ်တော်ရင်းပွင့်လင်းမြေတာမှုနဲ့ပတ်သက်လို့ OMN အဖွဲ့ကသုတေသနပြုထားတဲ့အစီရင်ခံစာအမှတ်3ကိုဒီကနေ့ဆွေးနွေးပွဲမှာဖြန့်ချိခဲ့ပြီးဒါနဲ့ပတ်သက်တဲ့သတင်းစာရှင်းလင်းပွဲလည်းပြုလုပ်ခဲ့ပါတယ်။ဒီဆွေးနွေးပွဲကိုပြည်သူ့လွှတ်တော်ကိုယ်စားလှယ်တွေနဲ့သတင်းအဖွဲ့အစည်းတွေကပုဂ္ဂိုလ်တွေတက်ရောက်ဆွေးနွေးကြသလိုနိုင်ငံရေးပါတီတွေနဲ့သတင်းသမားတွေလည်းတက်ရောက်ခဲ့ကြောင်းသိရပါတယ်ခင်ဗျာ။
မြန်မာလွှတ်တော်အတွင်းအားနည်းချက်တချို့ရှိနေတဲ့အကြောင်း OMI အဖွဲ့ရဲ့ဝေဖန်ချက်ကြောင်းကိုညံဝင်းအောင်ပြောပြခဲ့တာပါအခုအင်္ဂါနေ့ညတိုက်ရိုက်လေးလိုက်မှာဆွေးနွေးကြမယ့်အကြောင်းအရာကိုပြောပြရင်းပါဝင်ဆွေးနွေးဖို့ဖိတ်ခေါ်ပါရစေရှင်
ပြောင်းလဲတွေဖော်ဆောင်နေပါတယ်နောက်ပြန်မလှည့်ပါဘူးလို့မြန်မာအစိုးရတာဝန်ရှိသူတွေကပြည်ရင်းမှာရောနိုင်ငံတကာမျက်နှာစာမှာပါတွင်တွင်ပြောနေပါတယ်ဒါပေမဲ့လည်းနိုင်ငံရေးလူမှုရေးတက်ကြွလှုပ်ရှားသူတွေကိုဖမ်းဆီးအရေးယူတာတွေကအခုအချိန်ထိရှိနေဆဲဖြစ်တဲ့အပြင်တချို့ဖြစ်ရပ်တွေမှာဆိုလိုအပ်တာထက်ပိုပြီးတော့တောင်မှပြင်းပြင်းထန်ထန်အရေးယူသလားဆိုတာမေးခွန်းထုတ်เสียပါဒီလောက်ရက်တွေကတရားဥပဒေစိုးမိုးရေးကိုတကယ်ပဲအထောက်အကူဖြစ်စေပါရဲ့လားအစိုးရရဲ့ဂုံတိတ်ခါနဲ့ယုံကြည်ကိုးစားခံထိုက်မှုအပေါ်အနည်းနဲ့အများထိခိုက်တယ်လို့ရသောတာရှင်တွေမြင်သလားဆိုတာကိုအခုလာမယ့်အင်္ဂါနေ့ညဓာတ်ရိုက်လေးလိုက်အစည်းအဝေးမှာဆွေးနွေးကြရအောင်ပါရှင်ဒီအစည်းအဝေးမှာဓာတ်ရိုက်ပါဝင်ဆွေးနွေးခြင်းသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်ဖြစ်တဲ့1-239-382-5554ဒါမှမဟုတ် email လိပ်စာ burmese@voanews.com ကိုဆက်သွယ်ရမယ့်ကိုယ့်ရဲ့ဖုန်းနံပါတ်ကိုအင်္ဂါနေ့ညအမီကြိုတင်ပေးပို့ထားဖို့မြစ်တာရက်ခံပါတယ်။လေလိုက်မှတိုက်ရိုက်မပါဝင်နိုင်ဘူးဆိုရင်လည်းကိုဆွေးနွေးချင်တာတွေကိုစာနဲ့ဖြစ်စေအသံဖိုင်နဲ့ဖြစ်စေအီးမေးလ်ကနေတဆင့်ကြိုတင်ပေးပို့ထားနိုင်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေကိုဖိတ်ခေါ်ပါတယ်ရှင်။
တရရလေတိုင်းဆွေးနွေးကန်စီစဉ်တွေကိုအင်္ဂါနဲ့စနေညတိုင်းမှာတပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေတာဖြစ်လို့ပါဝင်ဆွေးနွေးလို့ရင်အချိန်မီအီးမေးလ်နဲ့ဖြစ်စေတယ်လီဖုန်းနဲ့ဖြစ်စေဆက်သွယ်နိုင်ကြပါရဲ့ရှင် MP3 အသံဖိုင်ပေးပို့ပြီးတော့လည်းပါဝင်ဆွေးနွေးနိုင်ကြပါတယ်အခုမြန်မာဒီမိုကရေစီရေးရဆွေးနွေးကန်ကိုထုတ်လွှင့်ပေးသွားပါမယ်သမ္မတအိုဘားမားအစိုးရကမြန်မာနိုင်ငံကိုစစ်လက်နက်အယောင်းဝယ်ပိတ်ဆို့ထားဆဲဖြစ်ပေမဲ့ထိတွေ့ဆက်ဆံရင်းအပြောင်းလဲတွေဖြစ်တွန်းအောင်တိုက်တွန်းအားပေးနေတဲ့အကြောင်း Republican တွေကြီးစိုးတဲ့အောက်လွှတ်တော်ဥပဒေပြုအမတ်တွေကမြန်မာနိုင်ငံကိုလုံခြုံရေးအထောက်ပံ့မပေးဖို့ကြိုးစားတာဟာထိရောက်မှုမရှိနိုင်တဲ့အကြောင်းမြန်မာအရေးနီးကပ်လေ့လာနေသူတို့ကပြောလိုက်ပါတယ်။လက်ရှိမြန်မာပြည်ပြင်ပြောင်းလဲရေးရေချိန်ကိုလေ့လာပြီးသမ္မတဥပမာရဲ့နိုဝင်ဘာလမြန်မာနိုင်ငံခရီးစဉ်မတိုင်မီအကြံပြုချက်စာတမ်းတင်သွင်းနိုင်ရေးပြီးခဲ့တဲ့သတင်းဘက်ကမြန်မာနိုင်ငံကိုရောက်လာခဲ့တဲ့ New American Foundation ကိုယ်စားလှယ်အဖွဲ့ဝင် Presley Club ကို Dawkins Sowin ကတီးတန့်တွေ့ဆုံမေးမြန်းထားပါတယ်ရှင်။
လို့တွေ့ဆုံမိញံခွင့်ပြုတဲ့အတွက်ကျေးဇူးတင်ပါတယ
် Good afternoon I'm delighted to be here
ဟုတ်ကဲ့ရှင်ကျမကလည်းအခုလိုပြန်လဲဆုံတွေ့ရလို့ဝင်တာပါတယ
်ခုလာခဲ့တဲ့ခီးစဉ်ကမြန်မာနိုင်ငံရဲ့အခြေအနေအရရက်ကိုလေ့လာအကဲခတ်ဖို့ပါလားရှင်ဘလို့ယူရခြင်းတွေများလာခဲ့တာပါလဲသိပါရစေ
I'm here with my colleague Suzanne DiMaggio who is with the New America Foundation it's a think tankthat looks at foreign policy and domestic policy.
New American Foundation လို့ခေါ်တဲ့ American ပြည်တွင်းနဲ့နိုင်ငံခြားရေးရာမူဝါဒတွေကိုစမ်းစစ်သုတေသနလုပ်တဲ့ရန်ပုံငွေအဖွဲ့ရဲ့ညွှန်ကြားရေးမှူး Susan DiMaggio နဲ့အတူဒီခီးစဉ်ကိုရောက်လာခဲ့တာပါ။မြန်မာပြည်ပြင်ပြောင်းလဲရေးလုပ်ငန်းစဉ်ဘလောက်အထိခရီးရောက်နေပြီလဲဆိုတာကိုလေ့လာအကဲခတ်ကြဖို့ဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာမြန်မာပြည်ပြင်ပြောင်းလဲရေးနဲ့ပတ်သက်လို့တိုးတက်မှုမရှိဘူး။နောက်ကျောင်းပြန်လှည့်နေပြီးစသဖြင့်အမြင့်မကြီးလင်းတာတွေရှိနေတယ်လို့ယူဆပါရတယ်။ဒါတွေဟာမှန်သလားမှားသလားဆိုတာကိုစမ်းစစ်ကြဖို့ပါ။ဒါကြောင့်ဒီခီးစဉ်အတွင်းမှာခေါင်းဆောင်ပိုင်းကအစအောက်ခြေလူလူအထိတွေ့ဆုံဆွေးနွေးခဲ့ပါရတယ်။တွေ့ရှိတဲ့အချက်လက်တွေကိုအခြေခံပြီးဒီသမ္မတအိုဘားမားရဲ့နိုဝင်ဘာလခီးစဉ်မတိုင်မီထောက်ခံအကြံပြုချက်တွေတင်ပြပေးသွားမှာဖြစ်ပါတယ်။ဒီခီးစဉ်ကအပြန်မှာအမေရိကန်တာဝန်ရှိသူတွေနဲ့တွေ့ဆုံပြီးထောက်ခံအကြံပြုချက်တွေကိုအင်ဗျူတော်ကိုတင်ပြဖို့ဖြစ်ပါတယ်ရှင်
။ဟုတ်လောကအမေရိကန်အောက်လွှတ်တော်မှာမြန်မာနိုင်ငံကိုလုံခြုံရေးအတွက်ဗန္ဒာငွေကြီးမထောက်ပံ့ဖို့ဆိုပြီးတော့အဆိုကျန်းတရက်တင်သွင်းတာရှိပါတယ်။ အဲ့တော့အမေရိကန်အစိုးရရဲ့မြန်မာနိုင်ငံပေါ်ထိတွေ့ဆက်ဆံရေးမှုအရာဘယ်လိုများအကျိုးသက်ရောက်မှုရှိနိုင်ပါလဲရှင
် Well it doesn't mean much first of all yet first of all it's not a law it's a draft and it's on the house side
တဲ့အကျိုးသက်ရောက်မှုမရှိလာပါဘူးပထမချက်အနေနဲ့ဒါဟာဥပဒေတရားမဟုတ်သေးပါဘူးအောက်လွှတ်တော်မှလုပ်တဲ့မူကြမ်းပဲရှိပါသေးတယ်အထက်လွှတ်တော်မှလည်းအလားတူမူကြမ်းတရက်ရှိရပါမယ်။အဲ့ဒီမူကြမ်းနှစ်ရက်အတူညှိနှိုင်းမဲခွဲပြီးအတီးဖြစ်တဲ့အခါကျမှဥပဒေရဲ့လို့ဖြစ်လာမှာပါ။ဥပဒေကိုအင်ဖြူတော်ကိုပို့ပြီးသမရလက်မှတ်ထိုးမှအတီးပြုလို့ရပေမဲ့အမေရိကန်စနစ်မှာသမရကဗီတိုအာဏာနဲ့ပယ်ချခွင့်ရှိပါတယ်။ဒီကိစ္စမှာတော့ဒီအထီးဖြစ်လာလိမ့်မယ်လို့မထင်ပါဘူး။ဥပဒေတရက်ပြဋ္ဌာန်းဖို့အတွက်လုပ်ငန်းစဉ်တွေကအဆင့်ဆင့်ရှုပ်ထွေးပါတယ်။ဒုတိယချက်ကတော့ဒီမူကြမ်းကိုတည်တည်ချာချာဖတ်ကြည့်ရင်ဘာကိုမလို့ရဘူးလို့တားမြစ်တာလဲဆိုတာသိဖို့အတော်လေးကိုရှာယူရမှာပါကျမတို့စီမှာလီဟေလောလို့ခေါ်တဲ့မြန်မာပေါ်ပိတ်ပင်ထားတဲ့နှစ်ရှည်လာများပြဋ္ဌာန်းထားတဲ့ဥပဒေကရှိပြီးသားပါအဲ့ဒီဥပဒေအရအမေရိကန်အနေနဲ့လူခွင့်ရေးချိုးဖောက်ခဲ့တဲ့မြန်မာစစ်တပ်ကိုစစ်လက်နဲ့စစ်တင်နန်းစတဲ့ဘလူးစီရေးအကူအညီကိုမှပေးခွင့်မရှိပါဘူးဒါကြောင့်အခုအောက်လွှတ်တော်ရဲ့အဆိုမူကြမ်းအတီးဖြစ်ဖြစ်မဖြစ်ဖြစ်မြမတက်မတော်အနေနဲ့အမေရိကန်ရဲ့ဘလူးစီရေးအကူအညီကိုမှရစရာအကြောင်းမရှိပါဘူး။ဒါပေမဲ့နှစ်ဖက်စစ်တပ်အကြားဆွေးနွေးပြောဆိုတာကိုတော့တားမြစ်ထားတာမရှိပါဘူး။အမေရိကန်အစိုးရရဲ့ထိတွေ့ဆက်ဆံရေးမှုအရအခုဆိုရင်နှစ်နိုင်ငံစစ်တပ်ကြားခေါင်းဆောင်ပိုင်းကအစအောက်ခြေအဆင့်အထိဆက်ဆံရေးပြန်ပြီးတော့စတင်နေပါတယ်။အမေရိကန်အနေနဲ့မြန်မာစစ်တပ်ကိုအယက်သားအစိုးရရဲ့အုပ်ချုပ်မှုအောက်မှာရှိစေခြင်းနဲ့စံတရှိတဲ့အလျောက်အမေရိကန်ကထိတွေ့ဆက်ဆံပြီးတော့တိုက်တွန်းနေတာဖြစ်ပါတယ်
။ဒီကိစ္စနဲ့ပတ်သက်ပြီးတော့မြန်မာသမ္မတရုံးအကြီးအကဲတာဝန်ရှိသူတယောက်ကတော့သမ္မတဥဘာမအစိုးရနဲ့ဥပဒေပြုလွှတ်တော်အမတ်တွေအကြားမြန်မာအရေးသဘောထားကွဲလဲနေတဲ့အပေါ်ဝင်ဝင်မကျဖြစ်ပြီးတော့တိတ်ဆိတ်ပြတ်တယ်လို့ပြောတာတွေ့ရပါတယ်။သမ္မတဥဘာမကမြန်မာနိုင်ငံရဲ့ပြည်ပြင်းကြောင်းလေးရေးကိုအမေရိကန်နိုင်ငံသားရဲ့မူဝါဒရဲ့အောင်မြင်တဲ့နမူနာဖြစ်နေတောင်တင်စားခဲ့တာရှိရဲ့ဆိုတော့ဘယ်လိုများသုံးသပ်လို့ရပါလဲရှင
် Well I think that's the way President Obama feels and we all know that the Congress is not friendly
သမ္မတဥဘာမအနေနဲ့ကလည်းအောက်လွှတ်တော်ရဲ့အဲ့ဒီအဆိုမူကြမ်းအပေါ်မှာစိတ်ပြတ်မှာပဲလို့ယူဆပါတယ်အားလုံးသိတဲ့အတိုင်းပါပဲ Congress ကသမ္မတဥဘာမနဲ့တိတ်အဆင်ပြေလာတာမဟုတ်ပါဘူးအထူးသဖြင့်အောက်လွှတ်တော်ဆိုတာသမ္မတဥဘာမာကိုဒုက္ခရောက်အောင်ဆွဲချခြင်းနဲ့ Republican အမတ်တွေအများစုထိန်းချုပ်ထားတာပါပြည်တွင်းနိုင်ငံရေးအရကစားတဲ့လှည့်ခွဲလို့လည်းပြောနိုင်ပါတယ်အခုချိန်မှာ American လွှတ်တော်ရွေးကောက်ပွဲကာလနဲ့လည်းတိုက်ဆိုင်နေတဲ့အတွက်နိုင်ငံသားရေးမူဝါဒကိုဝေဖန်လို့ရအောင်မြမအရေးကိုပါဆွဲထွက်တဲ့သဘောလို့ယူဆပါတယ်လာမယ့်2016 American သမ္မတရွေးကောက်ပွဲမတိုင်ခင်သမ္မတဥဘာမားနဲ့နိုင်ငံသားရေးဝန်ကြီးဟောင်းဟစ်လာရီကလင်တန်တို့ကမကထလုပ်ခဲ့တဲ့မြန်မာနိုင်ငံနဲ့ထိတွေ့ဆက်ဆံရေးမှုမအောင်မြင်ဘူးလို့ဝေဖန်ကြတာတွေလည်းပါနိုင်ပါတယ
်။ American အပါအဝင်အနောက်နိုင်ငံတချို့ကမြန်မာပြည်ပြင်ကြောင်းလေးကြီးဟာနောက်ကျောင်းပြန်လည်နေပြီလို့သုံးသပ်တာတွေတွေ့နေရပါတယ်။မြန်မာရေးကိုအနီးကပ်စောင့်ကြည့်သူတယောက်အနေနဲ့ကောအခုချိန်မှာဘယ်လိုများသုံးသပ်လို့ရပါလဲရှင်
။ I don't think it's backsliding at all. I think it's consolidating. The first 2 years of this reform process
ကျမကတော့နောက်ကျောင်းပြန်လှည့်နေတယ်လို့မယူဆပါဘူးအခုနေထားကအားလုံးကိုပြန်လဲစုစည်းနေတဲ့သဘောမျိုးပါပြုပြင်ပြောင်းလဲရေးပထမနှစ်နှစ်တာကာလအတွင်းတော့ကလည်းအတော်လေးတည်တည်သာသာပြောင်းလဲခဲ့တာတွေရှိပါတယ်လက်တွေ့ဘဝကိုထင်ဟပ်စေတဲ့ကိစ္စတွေအတွက်အတော်လေးကင်တွယ်လုံးပန်းခဲ့ရတာတွေကိုလည်းတွေ့ရပါတယ်ဥပဒေအစ်စ်တွေမူဝါဒအစ်စ်တွေရေးဆွဲနိုင်ပေမဲ့တကယ်လက်တွေမှာအကောင့်ထည့်ဖို့အခက်အခဲတွေအများကြီးရှိတာကြောင့်ဘာမှလည်းမပြောင်းလဲဘူးဆိုပြီးမျှော်လင့်နေတဲ့လူတို့ကအားမလို့အားမရဖြစ်နေတာတွေလည်းရှိနေတာပါဒီအဖြစ်အမှန်တွေကိုသိရှိပြီးသူ့နေရာသူဖြစ်အောင်လက်တွေဘဝနဲ့အံ့ဝင်အောင်အခုစူးစမ်းနေတာကိုတွေ့ရပါတယ်မူဝါဒတွေရှိပေမဲ့အကောင့်ထည့်ဖို့မဲ့ရန်တရားလိုနေပါတယ်ကျမတို့နေပြည်တော်ကတာဝန်ရှိသူတွေနဲ့တွေ့တဲ့အခါအကောင့်ထည့်ဖို့ရေးနီးလန်းတွေကိုအင်တိုက်အားတိုက်လုပ်နေတာတွေ့ရလို့အားတက်မိပါတယ်မြေရအငင်းပွားမှုတွေမြေလွတ်မြေရိုင်းအုံချရေးစတာတွေမှာအောက်ခြေရက်ွက်ကျေးရွာအစင်ကစန္ဒရှိတဲ့ပုံစံအတိုင်းဆုံးဖြတ်ပြီးအကောင့်ထည့်ဖို့မဲ့ကိစ္စတွေကိုလည်းလေ့လာခွင့်ရခဲ့ပါတယ်။မြို့နယ်အစင်ကနေလဲဖွံ့ဖြိုးရေးကိုဘလို့အကောင့်ထည့်ဖို့မလဲဆိုတာကိုနေပြည်တော်အစိုးရကိုတင်ပြခွင့်ရှိမဲ့အစီအစဉ်တွေရှိတယ်လို့လည်းသိရပါတယ်။ဒါဟာမှန်ကန်တဲ့ဒီမိုကရေစီချဉ်းကပ်မှုပါ။တကယ်စစ်မှန်တဲ့ဒီမိုကရေစီဖော်ဆောင်နိုင်ဖို့အတွက်အောက်ခြေမှာအစိုးရအသေးသေးဖွဲ့စည်းထားတာရှိရပါမယ်။အပေါ်ကချပေးလိုက်တဲ့အုပ်ချုပ်ရေးမှုတွေမလိုပါဘူး။ဒါဟာရေရှည်လုပ်ငန်းစဉ်ဖြစ်တဲ့အတွက်နေချင်းညာချင်းအကောင့်ထည့်ဖို့မဖြစ်နိုင်ပေမဲ့မှန်ကန်တဲ့ချင့်ကပ်မှုလို့ကျမတို့သုံးသပ်မိပါတယ်။
ဒါဆိုတော့ဗဟိုချုပ်ကိုင်မှုစနစ်ကိုဖြည့်လျှော့မယ်သဘောမျိုးပါလားရှင
် They're planning to try to increase the power of the states
ဟုတ်ပါရဲ့ရှင်တိုင်းနယ်ပြည်နယ်တွေကိုလုတ်ပိုင်ခွင့်တွေတိုးပေးမဲ့သဘောရှိပါတယ်အခုလဲတိုင်းနယ်ပြည်နယ်တွေမှာလွှတ်တော်လဲဖွဲ့ထားပြီးပါပြီမြို့နယ်အဆင့်မှာလဲအလားတူပါပဲဒါအပြင်ဒေသခံ NGO တွေ CSO လူထုအခြေပြုအဖွဲ့အစည်းတွေရဲ့အခမ်းကဏ္ဍကိုလဲတွှတ်ချက်အတိမတ်ပြုပြီးတာဝန်ရှိသူတွေရဲ့အပြောကိုနားထောင်ဖို့မဟုတ်ဘဲလူထုအတန်ကိုတိုက်ရိုက်နားထောင်ကြဖို့ဖြစ်ပါတယ်ဒီနိုင်ငံမှာကဒီလိုမျိုးအလေးချိန်မရှိသေးတော့အချိန်ယူဖို့တော့လိုမှာပါ
ဒီခီးစင်မှာ CSO လို့ခေါ်တဲ့လူမှုအခြေပြုအဖွဲ့အစည်းတွေနိုင်ငံရေးပါတီတွေနဲ့တွေ့ဆုံခဲ့တယ်ဆိုတော့သူတို့အနေနဲ့ရောမြမပြုပြင်ကြောင်းလေးကြီးကိုဘယ်လိုများသုံးသပ်ကြတာတွေ့ရပါလဲရှင
် There's still a great deal of distrust of the leadership
သူတို့တွေကတော့အစိုးရခေါင်းဆောင်ပိုင်းပေါ်အတော်လေးကိုမယုံကြည်ကြတာတွေ့ရပါတယ်အရင်စစ်အစိုးရကထုတ်လုပ်လိုက်တဲ့ခေါင်းဆောင်တွေပဲလို့ယူဆနေကြစေဖြစ်ပါတယ်ရေပုံရအနေနဲ့ကတော့အပြောင်းလဲကိုမျှော်လင့်နေကြပါရဲ့ရှင်။တကယ်ပြုပြင်ပြောင်းလဲနေပြီလို့ဖြစ်စေချင်ကြတော့အမလို့အမရဖြစ်နေတာတွေလည်းတွေ့ရပါတယ်။အခုပြုပြင်ပြောင်းလဲရေးကနှွေကွေးလွန်းနေ၊ဖွဲ့စည်းပုံကိုလည်းပြင်မှာမဟုတ်ဘူး။မပြင်ရင်ဗန်နီးနဲ့မှဒီမိုကရေစီရမှာမဟုတ်ဘူး။ရွေးကောက်ပွဲကိုလည်းတရားမျှတစွာကျင့်ပမှာမဟုတ်ဘူး။စသဖြင့်မယုံကြည်တဲ့သူတွေလည်းရှိပါတယ်။ဒါပေမဲ့အရင်ကနဲ့မတူပဲအစိုးရပိုင်းနဲ့လူထုအခြေပြုအဖွဲ့အစည်းတွေကြပိုးပြီးဆက်ဆံရေးကောင်းလာတာတွေ့ရသလိုအထူးသဖြင့်ရန်ကုန်မှာဆိုရင်လူငယ်တွေပူးပေါင်းပါဝင်လာတာကိုတွေ့ရလို့အားတက်မိပါတယ်
။ American ပြည်ထောင်စုကမြန်မာနိုင်ငံအပေါ်ပိတ်ဆို့မှုတချို့နဲ့တားမြစ်ထားစေဖြစ်တဲ့အတွက်အဲ့ဒီလက်ကျန်စည်းရင်းကိုရုပ်သိမ်းပေးမယ်အလားအလာဘယ်လိုရှိပါလဲရှင်။
The sanctions that remain are what we call targeted sanctions. They're targeted at individuals and individual companies.
အခုကျန်နေသေးတဲ့ပိတ်ဆို့မှုတွေဟာတီးခြားပြတ်မှတ်ဖြစ်တဲ့ကုမ္ပဏီတွေနဲ့ပုဂ္ဂိုလ်တဦးချင်းစီအပေါ်မှာပဲအကျိုးသက်ရောက်မှုရှိနေတာပါ။သူတို့အနေနဲ့ American ဘဏ္ဍာရေးဝန်ကြီးဌာနကိုပိတ်ဆို့မှုဖြည့်လျှော့ပေးရေးရှောက်ထားနိုင်ပါတယ်။ဥပဒေကြောင်းအရအင်မတန်မှရှုပ်ထွေးတဲ့နိလမ်းမှာလူနည်းစုကိုပဲနစ်နာစေတဲ့ပိတ်ဆို့မှုဖြစ်ပါတယ်။ဒါပေမဲ့ပေးဆိုမှုတွေကြောင့်ဗန်လုပ်ငန်းနဲ့ပတ်သက်ပြီးကတိကအောက်ဖြစ်ရတာတွေရှိပါတယ်။အမေရိကန်လုပ်ငန်းရှင်တွေအနေနဲ့မြန်မာပြည်ကိုငွေလွှဲတဲ့နေရာမှာအခက်အခဲတွေနဲ့ကြုံနေရတဲ့အတွက်ပေးဆိုမှုဖြေလျှော့ရေးစဉ်းစားနေရတဲ့အခြေအနေမျိုးပါ။မြန်မာဗန်လုပ်ငန်းကိုခင့်မိအောင်လုပ်ဖို့လိုသလိုနိုင်ငံခြားဗန်တွေနဲ့ဖက်ဆက်လုပ်နိုင်မှသာဒီနိုင်ငံတကာနဲ့စီးပွားရေးလုပ်ရမှာအဆင်ပြေလိမ့်မယ်လို့ယူဆပါတယ်။အခုဆိုရင်တယ်လီဖုန်းဆက်သွယ်ရေးစနစ်ပြုပြင်ပြောင်းလဲလိုက်တော့အတော်လေးကိုအဆင်ပြေလာတာကိုတော့အတိအမှတ်ပြုရမှာပါ။
ဒီလိုပိတ်ဆို့မှုတွေရုပ်သိမ်းပေးနိုင်အောင်ပိတ်ဆို့ခံထားရတဲ့သူတွေအနေနဲ့ဘာတွေလုပ်ပေးရင်ကောင်းမလဲဆိုတာကိုဘယ်လိုများအကြံပေးချင်ပါလဲရှင
် What I could tell them is that the test for getting beyond that is to be honest about how they got their money and to demonstrate that they're no longer operating that way
အကောင်ဆုံးကတော့သူတို့လုပ်နေတဲ့စီးပွားရေးလုပ်ငန်းတွေအတွက်ငွေကြေးတွေဘယ်ကရသလဲဆိုတာကိုပွင့်ပွင့်လင်းလင်းထုတ်ပြောနိုင်ဖို့ပဲဖြစ်ပါတယ်။တကယ်လို့မတမာတဲ့နီးနဲ့ရခဲ့တဲ့ငွေတွေနဲ့လေပတ်ခဲ့တာဖြစ်ပေမဲ့လည်းအခုအဲ့ဒီငွေတွေနဲ့လုပ်ငန်းတွေမလုပ်တော့ပါဘူးဆိုတာကိုတက်သေးပြအစမ်းသက်ခံနိုင်ကြရပါမယ်။ဒီစမ်းသက်မှုက corporation တွေရဲ့လုပ်ငန်းအောင်မြင်တာနဲ့လူမှုရေးတာဝန်သိမှုမဟုတ်ပါဘူး။ရင်းနှီးမြှုပ်နှံလေပတ်နေတဲ့ငွေဘယ်ကရသလဲဆိုတာကိုပွင့်လင်းမြင်သာမှုရှိဖို့ပါပဲရှင်။
ကျေးဇူးအများကြီးတင်ပါတယ်ရှင
်။ Thank you. My pleasure.
မြန်မာဒီမိုကရေစီရေးရဆွေးနွေးခန်းကိုတနင်္ဂနွေနေ့ညပိုင်းမှာအသစ်နှာစင်နိုင်ပြီးအခုလိုတနင်္လာမနေ့ပိုင်းမှာတော့နောက်တစ်ကြိမ်ပြန်လည်ထုတ်လွှင့်ပေးနေပါလိမ့်ရှင်။မကြာခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းအစီအစဉ်တွေမှာတော့အမေမြန်မာပြည်ကပေးစာပြည်တွင်းသတင်းသုံးသပ်ချက်နဲ့တူတက်ကြီးစကားစတဲ့သတင်းပတ်စင်ကန်တာတွေကိုနှာစင်နိုင်ကြပါတယ်။လိုင်းဒိုမီတာ48 50နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနှာစင်နိုင်ကြပါလိမ့်ရှင်။
မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။